မြန်မာနိုင်ငံတက်နှံတက်လျားမှာနှင်းစင်ရက်ဆက်ဆိုသလိုကြားနေရတာကတော့မီးရှို့မှုတွေဖြစ်ပါတယ်။မီးရှို့ခံလို့တရားလို့မီးလောင်တဲ့ရွာရှိသလိုတချို့ဆိုဒီချိန်မကအချိန်ချင်းရှို့ခံနေရတာလည်းကြားနေရပါတယ်။လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Data for မြန်မာကမေလ1ရက်နေ့ထုတ်ပြန်ချက်အရ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2022ခုနှစ်ဧပြီလ30ရက်နေ့အတွင်းနေရာပေါင်း296နေရာမီးရှို့မှုတွေဖြစ်ခဲ့ပြီးနေအိမ်ပေါင်း 11,419 လုံးဆုံးရှုံးခဲ့ရတယ်လို့မှတ်တမ်းပြုစုထားပါတယ်။တချို့ဒေသတွေမှာတော့နေအိမ်တွေကိုမီးရှို့တာမျိုးမဟုတ်ပဲတူလောင်ထားတဲ့စားနပ်ရိက္ခာအိမ်မွေးတိရစ္ဆာန်တွေကိုတပ်ဖြတ်ယူနေတာမျိုးပြုလုပ်ခဲ့တယ်လို့အိမ်အသုံးဆောင်မော်တော်ဆိုင်ကယ်စက်ကရိယာပစ္စည်းတွေကိုဖျက်ဆီးသွားတာမျိုးတွေလုပ်တယ်လို့ဒေသခံတွေကပြောပြပါတယ်။ပြီးခဲ့တဲ့ပတ်မီလ10ရက်နေ့ကတော့စကိုင်းတန်းရီဦးမြို့နယ်မုံတိုင်းမင်းရွာမှာမီးလောင်တဲ့အိမ်တွေအတွင်းကနေအလောင်း30ကျော်တွေ့ရှိခဲ့ရပါတယ်။အဲ့ဒီအလောင်းတွေဟာဒေသခံရွာသားတွေဖြစ်ပြီးစစ်ကောင်စီတပ်တွေရွာထဲကိုလက်နက်ကြီးတွေပစ်ပြီးဝင်လာပြီးဘုန်းကြီးကျောင်းမှာပုံနေသူတွေကိုဖမ်းရိုက်စက်ပြီးနေအိမ်တွေထဲကိုထည့်သွင်းပြီးမီးရှို့ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။လက်နေကြီးတွေနဲ့အကုန်လုံးအပြည့်စုံနဲ့ဟိုလမ်းပြည့်ပြီးတော့မှကျွန်တော်တို့ရွာတဲကိုဝင်มาတယ်ဗျ။ရွာတဲကိုဝင်ပြီးတော့ဆင်းနေအကုန်ချပြီးတော့ဘုန်းကြီးကျောင်းကိုထွက်ပြေးတဲ့လူတွေရောက်တော့အကုန်လုံးဖမ်းပြီးတော့ကျိုးနဲ့တုတ်တယ်ဗျ။ယောက်ျားသားတွေကို10ယောက်တည်းတွဲ6ယောက်တည်းတွဲ8ယောက်တည်းတွဲ12ယောက်တည်းတွဲတွဲတွဲထုတ်ပြီးတော့သူတို့ကဟိုရိုက်တတ်ပြီးတော့မိတဲ့အဲ့ဒီအိမ်ရောက်ကိုထည့်ပြီးတော့မှသူတို့ကအပြင်ကနေရှို့ထားခဲ့တာဗျ။ဘယ်လိုပြောမှန်းကိုမသိတော့ပါဘူးကျွန်တော်တို့ပြည်သူကိုသူတို့အမုန်းကြီးပြီးတော့တမင်တက်တက်ကိုကျွန်တော်တို့ရွာကိုထည့်ထင်တာပါလေ
။ဒီနေရာမှာရွာသားတွေကိုဖမ်းပြီးကျိုးနဲ့တုပ်ရက်သက်တယ်ဆိုတာကိုမျက်မြင်တွေ့ခြင်းမတွေ့ခြင်းကိုတော့ပြောမတော်ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးမကွေးတိုင်းကပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တူကတော့အခုလိုစစ်တပ်ဝင်ရောက်လာပြီးပြစ်မှုကျွလွန်တာကိုမျက်မြင်တွေ့ရဖို့အခက်အခဲရှိတယ်လို့ပြောပြပါဗျာ။
ကြောင်လာရင်တော့ကျွန်တော်လူကကြောက်တော့အကုန်ပြီးရတော့ပြီးရတဲ့ခါကျတော့သူတို့လုံနေတာကိုဒီတက်ပုံရိုက်နေဖို့အနေထားမရှိဘူးပေါ့ရိုက်ရင်လည်းသူတို့ကကျွန်တော်တို့ဒီတက်ပုံရိုက်တဲ့လူကိုဟိုဖမ်းဆီးပြီးတော့ဟိုနှိမ့်စင်မာရှိတော့လူတွေကကြောက်တယ်နောက်မကယ်ရဘူးတော့ဒီကောင်တွေဝင်လာပြီလို့ပြန်ထွက်သွားမှာပဲမိရှူထားတဲ့ဟာကိုကျွန်တော်တို့ကဟိုပြန်တွေ့ရတာပေါ့နော်အဲ့လိုမှပဲသူတို့ရှူသွားတယ်ဆိုတော့သိရတာသူတို့ဝင်သွားပြီးမှဒါလောင်ကျွန်းသွားတော့ပေါ့လေသူတို့တွေရှူတာ
အခုလိုရွာတွေမီးလောင်သားတွေတပ်ဖြတ်တာတွေနဲ့ပတ်သက်ပြီးအမည်မဖော်လို့သူဒေသခံဆိုပြီးပြောဆိုမှုနဲ့ပတ်သက်ပြီးစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စုံမင်းထွန်းကတော့ဆွဆွဲချက်တွေသာဖြစ်တယ်လို့အခုနှစ်ဖေဖော်ဝါရီလ25ရက်နေ့က RFA ကိုပြောပါတယ်
။ဒါကဘက်ဖြစ်တိုင်းမှာတမတော်ကနေမီးရှို့ရဲဆိုတဲ့ဆွဆွဲချက်တွေကတော့ကျွန်တော်လည်းအနေနဲ့တွေ့နေတာဟုတ်ပဲ။ကျွန်တော်တို့အလုံများမဲ့အလုံမျိုးကျွန်တော်တို့လောက်ဖျားအကြောင်းဝန်ရှိဒီအခြေအနေမရှိတဲ့ဆွဆွဲမှုတွေရောရှိတယ်ကျွန်တော်နောက်တစ်ခုကပြောပါလို့ဒီကကံပြောပါလို့ကျွန်တော်ကလူနာမယ်နဲ့အတိအကျနဲ့ပြောတဲ့သူနဲ့ပြောတဲ့သူကြုံနေပုံအတိအကျထုံတာဖြစ်ရှင်းပြောရင်ဒီမှာဓွားဒီမှာမီးလောင်သွားလို့ရှိရင်ဘူကကူညီပေးရမယ်ကျွန်တော်ကကူညီမှာ IDT စကန်နဲ့ဘူကဖောင်းတောက်ပေးရတယ်ကျွန်တော်ကပဲဖောင်းရကျွန်တော်အလုံးများမဲ့အလုံးမျိုးကျွန်တော်လုံးဆရာအကြောင်းမရှိ
ဘူးဒါပေမဲ့ Data for မြန်မာရဲ့မှတ်တမ်းတွေအရအိမ်မုံ11,000ကျော်မီးလောင်ခဲ့တာမှာစစ်ကောင်စီကအကူအညီပေးတာမျိုးမမြင်တွေ့ခဲ့ရပါဘူးချင်းပြည်နယ်မှာဖြစ်ပျက်နေတဲ့စစ်တပ်ကကျူးလွန်တဲ့မီးရှို့မှုတွေနဲ့တခြားလူအခွင့်အရေးချိုးဖောက်မှုတွေအတွက်ကတော့တပ်သေးပေါင်းများစွာရှိထားခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ဒုတိယအမှုဆောင်ဒါရိုက်တာစလိုင်းစာအုပ်လိန်ကပြောပြပါတယ
်အနာသိမ့်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီလက်ချက်ကနေဒီတော့တဲ့လူတွေကအာ130ကျော်လောက်ရှိပြီ။အိန္ဒိမင်းရှုဖြစ်စီတာဆိုလို့ရှင်လေ1,500-1,600နီးပါးလောက်ရှိနေပြီ
။ဒီအခြေအနေဟာပြစ်မှုကျူးလွန်သူတရားခံတွေကိုအမိအယအရေးယူနိုင်မှုအခြေအနေတွေဖြစ်နေပါသလား။သုံးသက်သူတချို့ကတော့တရားခံကိုအရေးယူနိုင်မှုဆိုတာလက်ရှိဖြစ်ပျက်နေတဲ့ပြိပက္ခကိုအနိုင်ရဖို့အရေးကြီးတယ်လို့သုံးသက်ပါတယ်။လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးရထွန်းသုံးသက်တာက
အဓိကနိုင်ငံရေးပါပဲဘယ်ဘက်ကနိုင်သွားမှာလဲဆိုတာကပို့ပြီးတော့အခေယာကြတာပေါ့ဗျာအဓိကကြတာပေါ့နောက်အဲ့တော့တကယ်လို့ energy ကနိုင်သွားလို့ရှိရင်တော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ရာဇဝဲမှုကျူးလွန်နေဆိုတဲ့ပုံကိုယ်တွေကိုသူတို့ ICC ကို 不能拿保呀，喏，不经营不能拿保。那这个那个外面说到，所以那嘞都比人马的都哦的也有啥的，西洋西南的拿保。
那我也记得这个咯，那人家个白婆婆，怎么比我苗的来说啦，也记吧嘞？那人家个怎么比我苗的白个？表示个个，那人家个不比拿稳了那嘛嘞？这是的，如果也破的，落了的 NGO 的。各式电表节对下来，也记得去办的，看见没？